ဆီယနာတင်ခဲ့ပြီးတဲ့နောက်မှာစစ်ကောင်စီကနေပြီးတော့အသစ်ဖွဲ့ထားတဲ့ရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတို့အချိုးကျကိုစားပြု PR စနစ်နဲ့ပတ်သက်ပြီးတော့ဒီကနေ့နိုဝင်ဘာလ5ရက်နေ့မှာစတင်တွေ့ဆုံဆွေးနွေးပါတယ်ဆွေးနွေးပွဲကိုတော့နိုင်ငံရေးပါတီ50ကျော်တက်ရောက်ပါတယ်ဒီဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ပါတီတွေရဲ့သဘောထားဘယ်လိုရှိပါသလဲရန်ကုန်ကလာတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးပါရှင်
ပြီးခဲ့တဲ့2020ရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တဲ့ဆိုတဲ့အကြောင်းပြချက်နဲ့အာဏာသိမ်းထားတဲ့စစ်ကောင်စီကကျင်းပပေးမယ်လို့ပြောထားတဲ့ရွေးကောက်ပွဲမှာ PR စနစ်ပြောင်းလဲကျင့်သုံးဖို့ပြင်ဆင်နေတာပါ။ဒါကြောင့်အသစ်ဖွဲ့ထားတဲ့ရွေးကောက်ပွဲကော်မရှင်ကလာမယ့်ရွေးကောက်ပွဲမှာ PR စနစ်ပြောင်းလဲကျင့်သုံးနိုင်ရေးနိုင်ငံရေးပါတီတွေနဲ့ဒီကနေ့မှစတင်တွေ့ဆုံဆွေးနွေးပြီးဆွေးနွေးပွဲပထမရက်မှာ PR စနစ်နဲ့ပတ်သက်လို့UEC ကရှင်းလင်းပြောကြားခဲ့တယ်လို့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USTP ပြောခွင့်ရဒေါက်တာနန္ဒာလှမြင့်ကပြောပါတယ
်ကျွန်တော်တို့နိုင်ငံရေးပါတီဖြစ်တယ်ဖြစ်တဲ့အခါကျတော့တောင်ရှိတဲ့ UEC ကနေတော့မှပဲစနစ်ပြောင်းလဲဖြစ်စီကျွန်တော်တို့ကတော့လုပ်တဲ့စနစ်နဲ့ပေါ့ဒီကမှတော့ဒီကောက်ပွဲကျွန်တော်ဝင်ရောက်ရှင်းပြရတဲ့နိုင်ငံရေးပါတီဖြစ်တဲ့အတွက်စနစ်ပြောင်းလဲကျင်းသုံးခြင်းကိုကျွန်တော်တို့ကတော့နိုင်ငံရေးပါတီဒီအနေနဲ့တော့ဟိုတရားမျှတစွာမှတ်မှတ်ဉာဏ်နဲ့ဒီဥဒါရတဲ့ဝက်ရှိနေကြမှာပေါ့လေ
အရင်ကကြင်တုံးခဲ့တဲ့မဲအများဆုံးရသူအနိုင်ရစနစ် FPTP ကနေ PR အချိုးကျကိုစားပြုစနစ်ကိုပြောင်းလဲဖို့အတွက်ဆွေးနွေးကြတာပါ PR စနစ်နဲ့ပတ်သက်ပြီးနိုင်ငံရေးပါတီတွေရဲ့အကြံပြုချက်ကိုရွေးကောက်ပွဲကော်မရှင်ကဒီကနေ့တောင်းခံခဲ့တယ်လို့ဒေါက်တာနန္ဒလာမြင့်ကပြောပါတယ
်ကျွန်တော်တို့ပါတီတွေရဲ့အကြံပြုချက်တောင်းတဲ့အချိန်မှာကျွန်တော်တို့ကတော့ကျွန်တော်နိုင်ငံနဲ့ကိုက်ညီမဲ့စနစ်ပေါ့နော်ဟိုစနစ်ပဲကျွန်တော်ကြည့်တော့ကျွန်တော်တို့နိုင်ငံအတွက်ကျိုးရှိနေနိုင်ငံသားတွေအားလုံးမှတ်ချက်နိုင်တယ်လူသားချင်းစီအောင်ပါဝင်ဆက်ဆံနိုင်တယ်အနေထားမျိုးကိုဥပဒေဆောင်နိုင်ဖို့ဘောနော်ဒီဘုံမှာခြေခံပြီးကျွန်တော်တို့စတဲ့လူတင်ပြထားတာတော့ရှိပါတယ်ကျွန်တော
်ဒီကနေ့ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီ SNDP ဥက္ကဋ္ဌဦးဆိုင်ကျော်အောင်ကလည်းပြီးခဲ့တဲ့ရွေးကောက်ပွဲမှာကျင့်သုံးခဲ့တဲ့နိုင်သူအကုံယူစနစ် FPTP ထက်အချိုးကျကိုစားပြုပြရစနစ်ကပိုကောင်းတယ်လို့သူ့အမြင်ကိုပြောပါတယ
်ကော်မရှင်ဥက္ကဋ္ဌဖွင့်မြင်ဆုံးပြောတယ်ကော်မရှင်အဖွဲ့ဝင်ဦးတန်းစိုးက PR စနစ်ကိုရှင်းပြတယ်ဘယ်လိုလုပ်မယ်ဆိုတာနော်သူတို့ကဒီ PR စနစ်လုပ်မယ်ဆိုတော့အလုံးအပါဝင်မယ်ဆိုတဲ့တပုံမျိုးပါပဲနော် UEC ရရွေးလာပြီဆိုကျွန်တော်တို့ကဘာမှလုပ်လို့မရဘူးလေကျွန်တော်တို့ပါတီတွေဆိုတာ UEC ရလက်အောက်ပဲလေဒါပေမဲ့တခုကကျွန်တော်တို့ကပြောလို့ရတယ်ဆိုတော့ PR စနစ်ဆိုလို့ရှိရင်အလုံးအပါဝင်မှာပေါ့first the boost တော့နေပူကောင်းတယ်လို့ကျွန်တော်မြင်တယ်လေ
ရွေးကောက်ပွဲမှာမဲအများဆုံးရသူကသက်ဆိုင်ရာမျိုးနွယ်ရဲ့ကိုစလဲအဖြစ်လွတ်တော်ကိုစားပြုခွင့်ရတာကိုပြောတာဖြစ်ပါတယ်။နိုဝင်ဘာ5ရက်ဒီကနေ့ကစပြီးရန်ကုန်မှာ3ရက်တိုင်တွေ့ဆုံခဲ့ကြတဲ့ဒီဆွေးနွေးပွဲကိုနိုင်ငံရေးပါတီပေါင်း50ကျော်တက်ရောက်ခဲ့တယ်လို့သိရပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်2020ရွေးကောက်ပွဲရလဒ်ကိုရွေးကောက်ပွဲကော်မရှင်ကဇူလိုင်လ26ရက်နေ့ကပယ်ဖျက်ခဲ့ပါတယ်။ရွေးကောက်ပွဲကော်မရှင်ထုတ်ပြန်ချက်ထဲမှာတော့မဲမတမာမှုတွေရှိခဲ့တယ်လို့လုံခြုံရေးအလွဲသုံးစားပြုပြီးဥပဒေနည်းဥပဒေတွေကိုကျော်လွန်လှုပ်ဆောင်ခဲ့တာတွေကြောင့်2020ရွေးကောက်ပွဲရလဒ်ကိုပယ်ဖျက်လိုက်တာလို့ဖော်ပြထားပါတယ်။စစ်ကောင်စီရဲ့ရှေ့လုပ်ငန်းစဉ်၅ရက်ထဲမှာဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲတွေကိုပြန်ကျင်းပပြီးအနိုင်ရတဲ့ပါတီကိုဒီမိုကရေစီစံနှုန်းနဲ့အညီနိုင်ငံတော်ဝင်လွှဲအပ်နိုင်ရေးဆက်လက်ဆောင်ရွက်သွားမယ်လို့ထည့်သွင်းထားပါတယ်ရှင်။